အမေရိကန်နိုင်ငံရဲ့48ယောက်မြောက်သဗ္ဗအဖြစ်ဒေါ်နယ်ထရမ့်ကတနင်္လာနေ့မှာကြမ်းတက်စာကြေဆိုလိုက်ပြီးတာမန်လူအမြင့်နဲ့ဒေါ်လာရေးဆင်နွှဲဖို့ဖိတ်ခေါ်လိုက်ပါတယ်။အမေရိကန်နိုင်ငံတွင်ဥပဒေမဲ့နေထိုင်နေကြတဲ့သူတွေကိုနေထုတ်ဖို့ပါဝင်မူဝါဒအပြောင်းအလဲတွေကိုမြန်မြန်ဆန်ဆန်လုပ်မယ်လို့လည်းဂရိပေးပြောကြလိုက်ပါတယ်။မိနစ်30ကြာတဲ့ကြမ်းတက်စာကြေဆိုပွဲမိန်ကွန်းမှာသဗ္ဗထရမ့်ကအမေရိကန်ရွှေခေတ်စပြီလို့လည်းကြေညာလိုက်ပါတယ်။ဒီချိန်ကစလို့အမေရိကန်ရဲ့ကြာဆင်းမှုပြီးဆုံးသွားခဲ့ပါပြီ။မလုံနိုင်တဲ့အိမ်မက်ဆိုတာမရှိပါဘူးလို့လည်းမိန်ကွန်းမှာသမ္မတထရမ့်ကပြောလိုက်ပါတယ်။မစ္စတာထရမ့်ရဲ့ကြမ်းတက်စာကြေဆိုပွဲကိုတရုတ်ဒုတိယသမ္မတဟန်ချင်းအီတလီဝန်ကြီးချုပ်ဂျော်ဂျီယာမယ်လိုနီအာဂျင်တီးနားသမ္မတဟာဗီယာမီလေအီကွေဒေါ်သမ္မတဒန်နီယယ်နိုဘဲလာတို့အပါအဝင်နိုင်ငံခြားကောင်းဆောင်တွေနဲ့ကိုယ်စားလှယ်အဖွဲ့တွေနဲ့အမေရိကန်သမ္မတဟောင်းတွေနဲ့အတူတက်ရောက်ခဲ့ကြပါတယ်။ဘီလီယံနာထဲတွေဖြစ်ကြတဲ့အမေဇုန်ကဂျက်ဖ်ဘီဆိုစ်မက်ဒါပိုင်ရှင်မက်ဇူကာပါ့ခ်တက်စတာနဲ့ X2 ဘူးဆာမြနာပါရှင်အီလူမတ်စ်တစ်တော့အလုပ်မှုဆောင်ရရှိ Chelsea Chu တို့လည်းအခါနာမှာတွေ့မြင်ကြပါဗျာ။